Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်မေလ3ရက်တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကလိုင်းတိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုဘော်တီမိုးမြို့မှာတော့ညမထွက်ရအမိတ်ဆက်ပြီးတော့ချမှတ်ထားပါတယ်ဒီကနေ့ကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတော့လာမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရေးသတင်းသမားတွေဖော်ထုတ်ကြဖို့အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့ဒီညနေပိုင်းအတွက်သတင်းတူတွေကိုတင်ဆက်ပေးတဲ့အခါမှာတော့2015ရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့ကစာနယ်ဇင်းသမားတွေရဲ့အခန်းကဏ္ဍအရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဒီကနေ့ပြောကြားလိုက်ပါတယ
်2015ရွေးကောက်ပွဲဆိုတာကျွန်တော်တို့နိုင်ငံအတွက်အင်မတန်မှအရေးကြီးတဲ့အဲ့တော့ဒီရွေးကောက်ပွဲများဟာလွတ်လပ်ပြီးတော့တရားမျှတမှုအတွက်စာနယ်ဇင်းလောကနဲ့တောက်နိုင်ပြီ
းမကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်ပြီးတော့ဒီလာမယ့်ရွေးကောက်ပွဲကာလအတွင်းမှာသတင်းမီဒီယာသမားတွေလက်ဆွဲကင်ဆောင်ထားတဲ့ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ချက်တွေကိုလည်းမြန်မာစာနယ်ဇင်းကောင်စီကဒီကနေ့အတည်ပြုထုတ်ပြန်လိုက်ပါတယ်ဒီသတင်းတွေကိုလည်းမကြခင်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးကတော့မေလ3ရက်နေ့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ရဲ့မြို့တော်ခမ်းမပါမနေ့ကညနေပိုင်းထောင်နဲ့ချီတဲ့ဒေသခံတွေစုဝေးခဲ့ကြပါတယ်။ညမထွက်ရအမိန့်တတ်မှတ်ချေမရောက်ခင်မှာတော့ရဲရင်အားအလုံးရင်လုံခြုံရေးချထားတဲ့မြို့ရင်းကိုလှည့်လည်ချီတက်ခဲ့ကြပါတယ်။ Freddie Gray တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးရဲဝန်ထမ်း6ဦးတို့ကိုတရားစွဲမယ်လို့တောက်ကြနေမှာကြေညာချက်ထွက်ပေါ်လာပြီးနောက်ပိုင်းဆန္ဒပြသူတွေကတရားဥပဒေစိုးမိုးမှုမရှိရင်ငြင်းကြဲမှုမရှိဘူးလို့ကြွေးကြော်အဟစ်နေကြသလိုအများအပြားကလည်းရဲတွေကိုတရားစွဲမယ်ဆိုတဲ့ကြေညာချက်အပေါ်မှာအောင်ပွဲခံခဲ့ကြပါတယ်။အသက်25နှစ်အရွယ်အမေရိကန်လူမဲအမျိုးသား Freddie Gray ဟာရဲတွေရဲ့ဖမ်းဆီးချုပ်နှောင်မှုခံရစဉ်ကြောရိုးတံရခံစားခဲ့ရပြီးအေပီလ12ရက်နေ့ကတည်ဆုံးခဲ့ရတာဖြစ်ပါတယ်။သူတည်ဆုံးခဲ့ရမှုကြောင့်ဖြစ်ပေါ်ခဲ့တဲ့နေ့စဉ်ရက်ဆက်ဆန္ဒပြမှုတွေဟာသူ့ရဲ့ဇာပနာကျင်းပတဲ့တနင်္လာနေ့မှာတော့အကြမ်းဖက်မှုတွေအထိဖြစ်လာခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားနေရောညပါထိတ်တိုက်တွေ့ခဲ့ကြပြီးလူပေါင်း200ကိုရဲကဖမ်းဆီးခဲ့တယ်လို့အ ਨੇ ဆုံးရဲဝန်ထမ်း20လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆန္ဒပြသူတွေအနေနဲ့စိတ်အေးအေးထားကြဖို့အာဏာပိုင်တို့ကမနေ့စနေနေ့နှောင်းပိုင်းမှာပန်ကြားထားပြီးည10နာရီကစလို့မနေ့9နာရီအထိညမထွက်ရအမိန့်ဟာလည်းဆက်ပြီးတီးရှိနေတယ်လို့ပြောဆိုခဲ့ပါတယ်။ညမထွက်ရအမိန့်စတင်တက်ရောက်ချိန်မှာအမိန့်ကိုဖီဆန်ခဲ့ကြတဲ့ဆန္ဒပြသူတချို့ကိုလည်းရဲကဖမ်းဆီးခဲ့ပါတယ်ရှင်
။တရုတ်နိုင်ငံရဲ့ဒီမိုကရေစီနည်းချပြုပြင်ပြောင်းလဲမှုတွေကိုချီးမွမ်းပြောဆိုပြီးနိုင်ငံဆက်ဆံရေးဒုတိယအောင်ဆောင်ရွက်ဖို့အခြေအနေတွေကိုလေ့လာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။စနေနေ့ကသီရီလင်ကာနိုင်ငံမြို့တော်ကိုလံဘိုကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝန်ကြီးကဒီမိုကရေစီနိုင်ငံတည်ဆောက်ရေးလမ်းကြောင်းတွေအမေရိကန်နိုင်ငံကသီရီလင်ကာနိုင်ငံနဲ့အတူရပ်တည်နေပါတယ်လို့ပြောဆိုခဲ့ပါတယ်။သီရီလင်ကာနိုင်ငံအနေနဲ့တမင်ခွဲထွက်ရေးအဖွဲ့တွေနဲ့ဖြစ်ခဲ့တဲ့ဆယ်စုနှစ်ကြာလူမျိုးရေးပြိပက္ခတွေပြင်းရင်ပြီးအမျိုးသားပြန်လည်တည်မြဲရေးဆောင်ရွက်နိုင်ဖို့အတွက်ချင်ယူရလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ငင်းကြဲရေးရေရှည်တည်တံ့ဖို့အတွက်အထူးသဖြင့်ပြည်ရင်းစစ်မီတောက်လောင်ခဲ့ပြီးတဲ့နောက်အမျက်နှောင်နှံ့ရမယ့်အစားပြန်လည်သိမြတ်ရေးကိုအားပေးမှုတွေလိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။စနေနေ့ကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကသီရိလင်ကာသမ္မတမိုက်ထရီပလာဆူရီဆန်နာဝန်ကြီးချုပ်ရာနီဝီကရမ်ဆန်ဟိနဲ့တခြားအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဝင်းကြီးကယ်ရီဟာသူ့ရဲ့သီရိလင်္ကာခရီးကိုအဆုံးသတ်ပြီးအာဖရိကခရီးစဉ်မစခင်တနင်္ဂနွေနေ့မှာတော့တမင်မျိုးသားမဟာမိတ်နိုင်ငံရေးအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
။အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့စနေနေ့ကတွေ့ဆုံဆွေးနွေးကြတာမှာတော့အီရတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်အမေရိကန်တို့ရဲ့ဂရိကဝင်နဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်က IS Islamic စစ်သွေးကြွတွေကိုချေမှုန်းရေးအမေရိကန်တို့အကူအညီတွေကိုဒုတိယသမ္မတဂျိုးဘိုင်ဒန်ကခိုင်ခိုင်မာမာထပ်မံပြောကြားခဲ့ပါတယ်။ဒါအပြင်မနေ့စနေနေ့ကအီရတ်နိုင်ငံမြို့တော်ဘက်ဂရက်မှာဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူ18ဦးတို့သေဆုံးခဲ့ရမှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းအရက်သားတွေသေဆုံးခဲ့ရမှုအပေါ်မှာဝန်းနေရတဲ့အကြောင်းလဲဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့တဲ့အကြောင်းအင်ဖြူရောကပြောပါရယ် ပြီးခဲ့တဲ့တောက်ချာနေ့ကအီရတ်နိုင်ငံမိုဆူးမြို့အနောက်ဘက်ကစခန်းတစ်ခုမှာ IS Islamic အစွန်ရောက်တို့ဖမ်းဆီးထားတဲ့ရေစရီအကျဉ်းသား300ကျော်တပ်ဖြတ်ခံရတယ်လို့ရေစရီသတင်းရှင်းမြစ်တွေကကိုးကားပြီးကတ်သတင်းဌာနတွေကဖော်ပြခဲ့ကြချိန်မှာပဲအမေရိကန်နဲ့အီရတ်နှစ်နိုင်ငံကြားဆွေးနွေးပွဲတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ Shafat News ကဖော်ပြခဲ့တဲ့ဒီတပ်ဖြတ်မှုဟာရုပ်မှပတ်သက်တဲ့ရာဇဝတ်မှုကျူးလွန်မှုဖြစ်တယ်လို့ရေစရီတိုးတက်ရေးပါတီကကြေညာချက်ထုတ်ရှုတ်ချပြောဆိုခဲ့ပါတယ်။ရေစရီလွတ်တော်အမတ်မာမာခါလီကတော့အသက်ခံရသူတွေထဲမှာအမျိုးသားအမျိုးသမီးတွေနဲ့တကြီးရွယ်ဦးတွေလည်းပါတယ်လို့သတင်းကိုကိုကပြောဆိုပြီးနောက်ထပ်ရေစဒီ1400လောက်လဲတယ်အာဖာအချင်းစခန်းမှာထိမ့်သိမ်းခံထားရဆဲဖြစ်တယ်လို့ယူဆရတဲ့အကြောင်းပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကတော့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းက IS စစ်သွေးကြတွေကိုမနေ့စနေနေ့ကအထိလေးချောင်းကနေဆက်ပြီးတိုက်ခိုက်နေပါတယ်ရှင
်။မြေနေပင်လယ်ဒေသလေဗျားနိုင်ငံကန်ယူရန်နာမှာဒုက္ခသည်ကိုတင်ဆောင်လာပြီးတိတ်မောက်ခဲ့တဲ့သင်းပေါငယ်ပေါ်ကဒုက္ခသည်1400ကျော်ကိုကယ်ဆယ်ဖို့အတွက်စနေနေ့ကအီတလီနဲ့ပြင်သစ်နှစ်နိုင်ငံကယ်ဆယ်ရေးလုပ်ငန်းစဉ်ဤဆောင်ရွက်ခဲ့ကြပါသည်။ကန်ယူရန်ဆောင်တပ်ဖွဲ့တွေနဲ့ရေရက်ကယ်ဆယ်ရေးအဖွဲ့တွေကဒုက္ခသည်1200ကျော်ကိုကယ်ဆယ်ခဲ့ပြီးအီတလီစိတ်ကမ်းတွေကိုပို့ဆောင်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါသည်။ဒီတော်တွင်ပြင်သစ်သင်းမောတစ်စင်းကလည်းလီဘီယာကန်ယူရန်နာမြေရေးပင်လယ်မှာဒုက္ခသည်200လောက်ကိုကယ်ဆယ်ရရှိခဲ့ပြီးတော့အဲ့ဒီထက်ကနှစ်ယောက်ကလူကုန်ကူးသူတွေဖြစ်နိုင်တယ်လို့ယူဆရတဲ့အတွက်အီတလီတာဝန်ရှိသူတွေရဲ့လက်ထဲကိုအနှံ့ခဲ့ပါသည်။မနေ့ကတနေ့ထဲမှာပြောင်းရွှေ့အခြေချခြင်းနဲ့ဒုက္ခသည်ပေါင်း 35,000 လောက်အီတလီကိုရောက်ရှိခဲ့ပြီးတော့နောက်ထပ်4လအတွင်းအပတ်တိုင်းလေးစီးပြေဒုက္ခသည် 9,000 လောက်အီတလီကမ်းခြေကိုရောက်လာနိုင်ခြေရှိတယ်လို့တာဝန်ရှိသူတွေကမကြသေးခင်ကခန့်မှန်းပြောဆိုခဲ့ပါတယ်။2014ဥရောပကယ်ဆယ်ရေးရန်မုံငွေစီမံကိန်းနဲ့အတူအာဖရိကမြောက်ဖက်စွန်းနဲ့နီးကပ်တဲ့ပထဝီအနေအထားအရပြောင်းရွှေ့အခြေချဖို့ရည်ရွယ်ချက်နဲ့ပင်လယ်ထဲမှာဒုက္ခရောက်ကြတဲ့လေကြီးပြေဒုက္ခတွေအများစုကိုကယ်ဆယ်တဲ့ဝန်ကိုအီတလီနိုင်ငံကထမ်းဆောင်နေရတာလည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကတင်းငွေနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်ဒီကနေ့မေလ3ရက်နေ့တင်းငွေနေနေဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်စာနယ်ဇင်းလွတ်လပ်ခွင့်အတွက်အဓိကကြတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေမြှင့်တင်ပေးနိုင်ဖို့အတွက်1993ခုနှစ်မှာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ကိုကုလသမဂ္ဂကသတ်မှတ်ပြီးနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်။ဒီကနေ့ကျရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဟာဆိုရင်စာနယ်ဇင်းလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုကမ္ဘာသူကမ္ဘာသားတွေကိုအသိပေးရမယ့်အခါသမယဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ကမ္ဘာပေါ်မှာဓာစင်ပေါင်းများစွာသောနိုင်ငံတွေမှာစာပေထုတ်ဝေမှုစင်စါတီးဖြတ်ခံရတာတွေပြစ်ဒဏ်ချမှတ်ခံရတာတွေဆိုင်းငံ့ခံရတာတွေနဲ့ပိတ်သိမ်းခံရတာတွေရှိနေသလိုသတင်းထောက်တွေအယ်ဒီတာတွေနဲ့ထုတ်ဝေသူတွေဟာလည်းစော်ကားခံရတိုက်ခတ်ခံရတာတွေအပြင်တပ်ဖြတ်ခံရတာတွေအထူးတောင်းရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။2015ခုနှစ်ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာအဓိကရည်ညွှန်းချက်ကတော့သတင်းအချက်အလက်လွတ်လပ်ခွင့်အပေါ်သဘောထားကွဲလွဲမှုတွေကြောင့်ဖြစ်ပေါ်လာရတဲ့အနှုတ်သဘောဆောင်တဲ့သက်ရောက်မှုတွေဖြစ်ပါတယ်။ဒီနှစ်စာနယ်ဇင်းလွတ်လပ်ခွင့်ရည်ညွှန်းချက်ကတော့ကမ္ဘာတဝန်းမှာသတင်းအချက်အလက်လွတ်လပ်ခွင့်ပိုပြီးဆိုးဝါးလာတာကိုမြင်မောင်းထုတ်ပြတာဖြစ်တယ်လို့ရည်ညွှန်းချက်ကိုအဆိုပြုခဲ့တဲ့အနေစည်းမခြားသတင်းထောက်များအဖွဲ့ကပြောဆိုထားပါတယ်။ကမ္ဘာတိုက်ကြီး၅ရိုက်စလုံးတို့မှာသတင်းမီဒီယာလွတ်လပ်ခွင့်နောက်ပြန်ဆုတ်တယ်လို့အနေစည်းမခြားသတင်းထောက်များအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာလည်းဒီကနေ့ကျရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးအတိုက်ခံကောင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ထည့်ရောက်ခဲ့ပါတယ်။သတင်းလွတ်လပ်ခွင့်ကိုအသုံးချပြီးဒီနေ့ထက်ကျင်းပမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရေးဝိုင်းဝန်းဆောင်ရွက်ကြဖို့သတင်းမီဒီယာတွေကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။
2015ရွေးကောက်ပွဲဆိုတာဟာကျမတို့နိုင်ငံအတွက်အင်မတန်မှအရေးကြီးတဲ့အချိုးအပြည့်တခုဖြစ်ပါတယ်2010ရွေးကောက်ပွဲတဲ့အများကြီးပို့ပြီးတော့အဓိပ္ပာယ်ပါမယ့်ရွေးကောက်ပွဲဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲများဟာလွတ်လပ်ပြီးတော့တရားမျှတဖို့အတွက်စာနယ်ဇင်းလောကကနေပြီးတော့တတ်နိုင်သည့်ကူညီခြင်းအပြင်ကျမတို့နိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးဆောက်လုပ်ပေးနေတာဖြစ်မယ်လို့ကျမသတိပေးချင်ပါတယ်
ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ကိုတော့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ပူးပေါင်းကျင်းပခဲ့တာဖြစ်ပါတယ်ရှင်
နေပေါ်နိုင်ငံမှာပြင်းရ 9.8 magnitude ရှိတဲ့ငရင်းကြီးလှုပ်ခတ်ခဲ့ပြီးတော့ရှေ့ရဲ့အကြမ်းမှာအသက်ရှင်ကျန်ရင်နေသူတွေကိုရှာတွေ့ဖို့မျှော်လင့်ချက်မှေးမိန်လာပြီလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်။နေပေါ်ငရင်းတန်းကြောင့်တိုက်ဆုံးရသူပေါင်း 9,000 ကျော်ပြီလို့အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှအတည်ပြုပြောဆိုပါတယ်။ကြောက်ခဲအပြိုအပျက်တွေတောင်းလို့ပုံနေတဲ့ကတ်မန်ဒူမြို့တော်မှာအသက်ရှင်ကျန်သူတွေရှိတယ်ဆိုတဲ့အရေးလက္ခဏာကိုမတွေ့ရဘူးလို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူလက်ရှမီဒါခဲကပြောဆိုပါတယ်။အပြိုအပျက်ကြားလေရှူပေါက်ရနေသူမဟုတ်ရင်တော့အသက်ရှင်ဖို့မျှော်လင့်ချက်တိတ်မရှိတော့ဘူးလို့သူကပြောပါတယ်။15နှစ်အရွယ်လူငယ်လေးတစ်ယောက်နဲ့အသက်20အရွယ်အမျိုးသမီးတစ်ယောက်တို့ကိုကြောက်ခဲအပြိုအပျက်ပုံနေကြမှာဇာတာပရိနေကထပ်ပြီးတော့ကင်းစေခဲ့ပါလေ။ဒါပေမဲ့တောင်ထောင်နဲ့ချီတဲ့ပြည်သူတွေအခုတည်းထိပျောက်ဆုံးနေတော့မဲဖြစ်ပြီးအဲ့ဒီလူတွေထဲမှာဥရောပတိုက်သားလူ1000လောက်လည်းပါဝင်ပါလေ။အသက်ရှင်ကျန်တဲ့ဒုက္ခသည်တွေအတွက်အစားအစာနဲ့ရေရဖို့အပြင်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေအတွက်တခြားအကူအညီရဖို့အစိုးရနဲ့အကူအညီပေးရေးဖွဲ့တွေအလင်းမြန်ဆောင်ရွက်ကြဖို့ဒုက္ခသည်တွေကတောင်းဆိုနေကြပါလေ။
ရှမင်းနိုင်ငံတွင်းကဟူတီတပုံတွေကိုဆော်ဒီအာရေဗျာဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေလေကြောင်းကနေတိုက်ခိုက်တာမှာအသုံးမပြုဖို့တမ်းမြစ်ထားတဲ့အစင်းစင်ပေါက်ကွဲစေတဲ့ cluster ဘုံးတွေအမေရိကန်တို့ရဲ့ထောက်ပံ့မှုနဲ့အသုံးပြုခဲ့တဲ့ယုံကြည်ရတဲ့တပ်တွေအထောက်အထားတွေရှိတယ်လို့လူ့အခွင့်အရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ်ရှင
်
တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမက်သိန်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်ကို VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းကတီးသန့်တွေ့ဆုံမေးမြန်းထားတဲ့အစီအစဉ်ကိုမကြခင်ထုတ်လွှင့်ပေးမဲ့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါတော့မယ်ရှင်။အရင်ဦးဆုံးတင်ဆက်မယ့်သတင်းကတော့မကြခင်ကျင်းပတော့မယ့်ဒီ2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတမှုရှိစေဖို့အတွက်သတင်းသမားတွေရဲ့အခန်းကဏ္ဍကအရေးကြီးတဲ့အကြောင်းရန်ကုန်မြို့ Novotel Hotel မှာဒီကနေ့ကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာတော့လွတ်လပ်စွာသတင်းရယူခွင့်ရေးသားဖော်ပြမှုတွေအတွက်ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့သတင်းသမားတွေကပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မေလ3ရက်ဒီကနေ့မှာကြာရောက်တဲ့ World Press Freedom Day ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုမြန်မာအစိုးရပြည်ညာရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂ UNESCO အဖွဲ့တို့ပေါင်းပြီးမြန်မာနိုင်ငံမှာကျင်းပလာတာဒီနှစ်ပါနဲ့ဆို၄ချိန်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ဆိုရင်ဒီနှစ်ထဲကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိလာစေဖို့စာနယ်ဇင်းသမားတွေကဝိုင်းဝန်းကူညီဖို့လိုကြောင်း NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီနေ့ကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားမှာပြောကြားသွားပါတယ်။
2015ရွေးကောက်ပွဲဆိုတာကကျမတို့နိုင်ငံအတွက်အင်မတန်မှအရေးကြီးတဲ့အချိုးကျခုဖြစ်ပါတယ်2010ရွေးကောက်ပွဲတဲ့အများကြီးပို့ပြီးတော့အတိတ်ပဲပါမယ်ရွေးကောက်ပွဲဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲများဟာလွတ်လပ်ပြီးတော့တရားမျှတမှုအတွက်စာနယ်ဇင်းလောကကနေပြီးတော့တတ်နိုင်တဲ့ကူညီခြင်းအပြင်ကျမတို့နိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးဆောက်လုပ်ပေးနေတာဖြစ်မယ်လို့ကျမပြောပြလို့ဒါကြောင့်ကျမမြစ်တရားခံနေပါတယ်
ရန်ကုန်မြို့ပြည်လမ်းပေါ်မှာရှိတဲ့ Novotel Hotel မှာကျင်းပတဲ့အခမ်းအနားကိုအစိုးရပြည်ညာရေးဝန်ကြီးဦးရဲ့ထွတ်လည်းတက်ရောက်ပြီးသတင်းသမားတွေကိုအစိုးရကဖိနှိပ်နေတယ်ဆိုတာမမှန်ကန်ဘူးလို့ညင်းဆိုသွားကြောင်းမြန်မာ Journalist ကွန်ရဲ့ MJN အတွင်းမှဦးမြင့်ကျော်က VOA ကိုပြောပါတယ
်ဦးရဲ့ထွတ်ကတော့အခုသတင်းမီဒီယာလွတ်လပ်ခွင့်နိုင်ငံကညောင်းကြီးတွေကဟိုသူတို့အနေနဲ့အားမကိုဘူးပေါ့နော်။တနည်းအားဖြင့်လက်မခံဘူးဆိုတဲ့သဘောမျိုးပြောတယ်။သတင်းမီဒီယာသမားတွေကိုအစိုးရကတရားစွဲတဲ့အမှုကြီးအတွက်ကလေးမှုလောက်ပဲရှိပြီးတော့မီဒီယာသမားချင်းချင်းစွဲတဲ့အမှုကအမှု20လောက်ရှိတယ်ဆိုတဲ့ဟာမျိုးကိုပြောတာ။အစိုးရကမီဒီယာတွေကိုဟိုတရားစွဲဆိုချင်းချတဲ့မီနဲ့မီဒီယာဖိနှိပ်တယ်ဆိုတာမဟုတ်ပါဘူးဆိုတဲ့အမျိုးသူကစစ်တီးပြဖို့ကြိုးစားတော့။ဒါပေမဲ့ဒီရန်ကြတော့ဒီမှာ1000နှစ်ဟို9နှစ်တို့စသဖြင့်အဲ့လိုပုံမှန်ကြီးတွေနဲ့ထောင်ချခံရတဲ့ကိစ္စတွေကမီဒီယာသမားတွေပေါ်မှာစိုးရိမ်မှုကြီးမှဖြစ်နေတော့အဲ့ဒီဟာကမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်တဲ့ကိစ္စတွေဖြစ်တယ
်မြန်မာနိုင်ငံမှာအချိန်ကာလလွန်ပြီးမှစာနယ်ဇင်းလွတ်လပ်ခွင့်ရလာတာမျိုးဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်
ဒီမှာတော့မြန်မာနိုင်ငံဟာစာနယ်ဇင်းလွတ်လပ်ခွင့်ရတဲ့အချိန်ကတ တနည်းအားဖြင့်ပြောရအောင်ဒီတာမအချိန်တောင်းနေချာတာဖြစ်တော့တာအချိန်တောင်းနေဆိုတာကဘယ်လိုပြောလို့ရလဲဆိုတော့စာနယ်ဇင်းလွတ်လပ်မှုကိုတည်တည်ငြိမ်ငြိမ်နဲ့အချိန်ယူပြီးတော့တည်ဆောက်နိုင်ဖို့ကာလလွန်တဲ့အချိန်မှာဒီမှာတော့စာနယ်ဇင်းလွတ်လပ်မှုကိုရတာပြောရမယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးရထုတ်ပြောတဲ့ social media ပေါ့နော် social media ကိုကျင်ကျင်ပြပြသုံးနေတဲ့အချိန်မှာဒီမှာတော့နိုင်ငံကစာနယ်ဇင်းလောကလွတ်လပ်မှုအတိုင်းအတာတစ်ခုချင်းရလာတဲ့ဆိုတဲ့အခါကျတော့အေးအေးဆေးဆေးနဲ့တည်ဆောက်ဖို့အခါရှိတဲ့စာနယ်ဇင်းတင့်ဝတ်တွေတည်ဆောက်ဖို့အချိန်ကနည်းနည်းလွန်လာပြီဖြစ်ပါတယ်အချိန်လွန်လို့မလွတ်နိုင်အောင်ပို့ပါအချိန်လွန်မှစပြီးလိုရတယ်ဒီမှာပို့ပြီးတော့ကြိုးစားရမှာပို့ပြီးတော့တတိထားရမှာပို့ပြီးတော့ဘာရမစိုက်ထုတ်ရမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စု Freedom House အဖွဲ့ကမကြာသေးမီကထုတ်ပြန်လိုက်တဲ့သတင်းလွတ်လပ်ခွင့်အညွှန်းကိမှာမြန်မာနိုင်ငံဟာ2013ခုနှစ်အတွက်အမှတ်80ရခဲ့ရာက2014ခုနှစ်အတွက်အဆိုးဘက်ကိုဦးတည်ပြီး83မှတ်ရကသတင်းလွတ်လပ်ခွင့်ကြာဆင်းခဲ့တယ်လို့ဖော်ပြခဲ့တာပါဒီနေ့မနေ့စင်နာယီနိုဘိုတယ်ဟိုတယ်မှာကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်ရဲ့အခမ်းအနားကိုအစိုးရပြည်ချာရေးဝန်ကြီးအပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံခြားတန်တမန်တွေနဲ့နိုင်ငံကစာနယ်ဇင်းသမားတွေရောပြည်တွင်းစာနယ်ဇင်းသမားတွေပါရာကြောတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲ2015ရွေးကောက်ပွဲကာလအတွင်းမှာသတင်းသမားတွေဆောင်ရန်ရှောင်ရန်လမ်းညွှန်ချက်တွေကိုမြန်မာစာနယ်ဇင်းကောင်စီကထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်မကြခင်မှာကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါမြန်မာသတင်းမီဒီယာသမားတွေလက်ဆွဲကင်ဆောင်ထားတဲ့ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ချက်တွေကိုမြန်မာစာနယ်ဇင်းကောင်စီယာယီကဒီကနေ့မှာအတည်ပြုထုတ်ပြန်ပေးလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပေးပါမယ်ရှင်ရွေးကောက်ပွဲကျင်းပနေချိန်အတွင်းမဲဆန္ဒနယ်မြေတွေကိုသတင်းလိုက်လံရယူမဲ့သတင်းမီဒီယာသမားတွေအနေနဲ့သိရှိလိုက်နာထားတဲ့မီဒီယာကျင့်ဝတ်ဆိုင်ရာအချက်တွေနဲ့အတူသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေမဲယုံမှုတွေနဲ့သတင်းမီဒီယာသမားတွေအကြားအပြန်အလှန်သိရှိနားလည်ထားတဲ့အချက်တွေကိုစုစည်းပြီးတော့အတည်ပြုထုတ်ပြန်ပေးတာဖြစ်တဲ့အကြောင်းမြန်မာစာနယ်ဇင်းကောင်စီယာယီကကူးစော်သက်ထွေးက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။
အဓိကကတော့ကျွန်တော်တို့လာမယ့်အထွေထွေရွေးကောက်ပွဲပါ။ကျွန်တော်တို့သတင်းသမားတွေကပြီးခဲ့တဲ့2010ရွေးကောက်ပွဲကပုံမှန်ပြီးတော့သတင်းလွတ်လပ်ခွင့်ရရှိမယ်လို့မျှော်မှန်းထားပါတယ်။အဲလိုမျိုးသတင်းတွေတွားယူတဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့မဲခွန်းမှုတွေကကျွန်တော်2010နဲ့ကြားရရွေးကောက်ပွဲမှာတချို့နေရာတွေမှာနားလည်မှုလွဲမှားပြီးပြဿနာဖြစ်ပွားတာရှိခဲ့တယ်။အဲတော့အဲ့ဒါအိုင်နဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့လာမယ့်ရွေးကောက်ပွဲမှာမီဒီယာသမားတွေကသတင်းယူတဲ့အခါမှာဘယ်ချက်တွေကတော့ရွေးကောက်ပွဲကော်မရှင်ကတားမြစ်ထားတဲ့ချက်တွေဖြစ်ပြီးတော့ဘယ်ချက်တွေကတော့သတင်းသမားတွေအတွက်ကြားရှိရမယ့်အခွင့်အရေးဆိုတာကိုရှင်းရှင်းလင်းလင်းပြောလို့ရတယ်ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့စီးပွားမှာပြောခဲ့ပါတယ်။ဒါကြောင့်သူတို့ကခွင့်ပေးနိုင်တဲ့အချက်လက်တွေနဲ့တားမြစ်ထားတဲ့အချက်လက်တွေတူးဆန်တုံးနေကိုကျွန်တော်တို့ကဒါရီအလုံးကျွန်တော်နိုင်ငံကကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာကျင်းဝတ်ဆန်တုံးနေနဲ့ကျွန်တော်တို့တိုင်းရှင်ကြီးရဲ့ပြီးတော့မြန်မာနိုင်ငံတနက်ကြားမှာရှိနေတဲ့ကျွန်တော်တို့သတင်းသမားတွေနဲ့ကျွန်တော် watch shot တွေလုပ်ပြီးတော့တို့ရဲ့အကြံပြုချက်တွေကိုကျွန်တော်ထည့်သွင်းပြီးတော့မှကျွန်တော်တို့ election reporting guidebook ကိုကျွန်တော်တို့ကဒီနေ့ထုတ်ဝေလိုက်တာပါ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်내တိုင်းဒေသကြီးကနေမြေအသီးသီးမှာရွေးကောက်ပွဲကျင်းပနေတဲ့အချိန်သက်ဆိုင်ရာနေမြေအလိုက်မဲယုံတွေမှာသတင်းသမားတွေသတင်းရယူတဲ့အခါသတင်းတပ်ပုံမှတ်တမ်းဗီဒီယိုစတဲ့သတင်းရိုက်ကူးမှုတွေမှာစောင့်သိရှောင်သိလိုက်နာတဲ့သတင်းသမားကျင့်ဝတ်တွေနဲ့ပတ်သက်လို့လဲဒီလမ်းညွှန်ချက်ထဲမြန်မာစာနယ်ဇင်းကောင်စီယာယီကအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်
ကတော့မျက်နှာလောက်ရှိတယ်အခြေခံလိုက်နာရမယ်ကြီးဝင်နေရှိတယ်အထူးသဖြင့်ပါတီပါတီငယ်ကျွန်တော်တို့မခွဲခြားဘဲနဲ့ဘဲမလိုက်ဖဲနဲ့ကျွန်တော်တို့ရေးသားတင်ပြဖို့နောက်သတင်းရတဲ့အခါမှာတိကျမှန်ကန်ဖို့နဲ့ရွေးကောက်ပွဲမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့သတင်းရစက်တွေကိုကြီးညာတဲ့အခါမှာတိကျဖြစ်ဖို့ကျွန်တော်တို့တာဝန်ရှိပါတယ်အဲ့ဒါတွေကလှုပ်ဆောင်ရမယ့်အရာတွေဖြစ်ပြီးတော့ကျွန်တော်တို့မလှုပ်ဆောင်မယ့်အရာကကျွန်တော်တို့ဒီဟိုရွေးကောက်ကော်မရှင်နဲ့မဲယုံမှုတွေကနေပြီးတော့မှဟိုသတင်းမီဒီယာသမားတွေအနေနဲ့ဟိုဒါရောက်တည်ယူလို့မရတဲ့အချက်လက်တွေလည်းရှိပါတယ်။အဲဒါကြီးလည်းအဝေးရနဲ့ဖြစ်ဖို့ဆက်တင်ထားတာရှိတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီစာအုပ်ရဲ့နောက်ဆုံးပိုင်းမှာကျွန်တော်တိုင်းနဲ့ပြည်နယ်14ခုကရွေးကောက်ပွဲပြန်အောင်ရှိသူ KIC အစီအစဉ်ရတဲ့ community သတင်းသမားတွေမင်းဖြည့်ဆို့တဲ့လူသက်ဆိုင်ရာနေယုံတစ်ခုနဲ့ပတ်သက်ပြီးအဓိကတောင်းရှိသူကဖြည့်ကြားမယ်စနစ်ကိုကျွန်တော်တို့ဂရီးပို့ရတဲ့ဥရဖုန်းနံပါတ်လူနာမယ်ဒီဒါရဲ့နောက်ရွေးကောက်ပွဲကိုမှတ်ပုံတင်ထားတဲ့ပါတီ82ခုရဲ့ကျော်ရီဆိုဝင်ရှိသူရဲ့ဖုန်းနံပါတ်နဲ့လူနာမည်တွေကိုထည့်ထားပါတယ်။အဲဒါကြတော့ election guidebook ကိုအကြံပေးဖတ်ထားရင်ကျွန်တော်ဒီရွေးကောက်ပွဲမှာသတင်းယူရခါမှာမိမိတို့သတင်းသမားတွေအတွက်အနေနဲ့နည်းနည်းများပြဿနာနည်းနည်းများနေအောင်ကျွန်တော်တို့အနေနဲ့ကူညီဆောင်ရတာဖြစ်တယ်။နောက်တစ်ခုကသက်ဆိုင်ရာအင်းနဲ့ပတ်သက်ပြီးမေးမြန်းစရာရှိတဲ့လူကိုမေးမြန်းနိုင်အောင် item မှာထည့်သွင်းထားပါတယ်။
အခုနှစ်ပိုင်းနေအတွင်းမှာသတင်းဖြစ်ပွားရာနေရာတွေကိုတွားရောက်သတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာပြစ်မှတ်ထားနှိတ်ကုတ်ဖမ်းဆီးမှုတွေဖြစ်ပွားလာနေတာအပြင်သတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်ပြီးတော့တရားစွဲဆိုအဖမ်းဆီးထောင်ချခံရတဲ့အတွက်အတန်အသင့်ရရှိခဲ့တဲ့မြမသတင်းလွတ်လပ်ခွင့်ဟာပြန်ပြီးတော့ကျဆင်းလာနေတယ်လို့အများကဝေဖန်နေကြတာပါဒီလိုမျိုးအခြေအနေမှာသတင်းသမားတွေရွေးကောက်ပွဲကာလအတွင်းလုံခြုံမှုရှိပြီးတော့အန္တရာယ်မဖြစ်အောင်လို့သတင်းမီဒီယာအဖွဲ့အစည်းတာဝန်ရှိတဲ့သူတွေဘက်ကအခုလိုလှုံ့ဆော်တာဖြစ်တယ်လို့လည်းစာနယ်ဇင်းကောင်စီယာယီကဥဇော်တထွေးကပြောပါတယ
်ဒီ2014ကြားထဲမှာသတင်းသမားတွေအနေနဲ့သတင်းတိုက်ယူပြီးတရားစွဲဆိုခံရတာဖမ်းဆီးခံရတာထောင်ချခံရတာရှိပါတယ်အဲ့ဒါကြီးအားလုံးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဟိုထောင်ချတရားစွဲခြင်းခံရတယ်ဆိုတာကိုလေ့လာလိုက်တဲ့အခါမှာအများဆုံးသတင်းသမားတွေရင်ဆိုင်ရတဲ့ဥပဒေပုံမှန်တွေရှိနေပါတယ်သတင်းသမားတွေအနေနဲ့ပို့ပြီးကြေကြေတန်းတန်းသိပြီးတော့ကျွန်တော်တို့သတင်းယူတဲ့အခါမှာကိုယ့်ကိုအန္တရာယ်ပြုနိုင်မယ့်အခါဥပမာအပြင်ကျွန်တော်တို့ဒီပိုင်ဆက်ကျူးလွန်မှုဆိုတာမျိုးရှိတယ်အဆောက်အုံဟိုကြော်နေမှုတို့မျိုးဟာတွေရှိတယ်နောက်တစ်ခါကကျွန်တော်တို့ဝတရားနှောက်ယှက်မှုတို့ဟာမျိုးတွေရှိတယ်နောက်ပြီးတော့ပင်ဖြစ်မှုတို့ဟာမျိုးတွေရှိတယ်အဲ့လိုတွေမျိုးနဲ့တရားစွဲဆိုခံရတာတွေကနေပြီးတော့ဒီသတင်းသမားတွေရှောင်ရှားနိုင်အောင်ပထမစဉ်းစားပါတယ်ရွေးကောက်ပွဲမှာသတင်းယူတဲ့အခါမှာထပ်ပြီးတော့ရွေးကောက်ပွဲသတင်းယူရင်လည်းကိုယ့်ကိုအန္တရာယ်ပြုနိုင်မယ့်ထောင်ချောက်တွေအခြေအနေရတွေကအပြီးထားပြီးရှောင်လွှဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကဒီဟာကိုစိတ်ပူတဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့ကကြိုးပမ်းထားခြင်းဖြစ်ပါတယ်
ဒီကနေ့မေလ3ရက်နေ့မှာအတီးပြုတ်ထုတ်ပြန်လိုက်တဲ့မြန်မာသတင်းစာဆရာများအတွက်ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ကိုမြန်မာစာနယ်ဇင်းကောင်စီယာယီနဲ့အတူဒိမတ်နိုင်ငံအခြေဆိုင်နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့တို့ကနေပူးပေါင်းစီစဉ်ဆောင်ရွက်တာဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းအစီအစဉ်ဒီနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံမဟာချိုင်မြို့ကမြန်မာလူသမားတွေဒီတည်ဆုံးခဲ့ရတဲ့ရင်တိုက်မှုနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံမဟာချိုင်ဒေသမှာပြီးခဲ့တဲ့ရက်တုန်းကမြန်မာလူသမားတွေတင်ဆောင်လာတဲ့ကားကတိမ်းမောက်သွားခဲ့ပြီးတော့လူ6ဦးတည်ဆုံးခဲ့ပါတယ်။အဲ့ဒီထဲမှာ10ဦးကျော်ကအပြင်းထန်ဒဏ်ရာရခဲ့ပါတယ်။နောက်ထပ်3ဦးထပ်ပြီးတော့တည်ဆုံးခဲ့တာကြောင့်တည်ဆုံးသူဟာအခုဆိုရင်12ဦးရှိသွားပြီဖြစ်ပါတယ်။တည်ဆုံးသူတွေနဲ့ပတ်သက်လို့အလုရှင်တဲ့ကားပိုင်ရှင်ဘက်ကရဲနေနာကြေးပေးမယ်လို့ဆိုထားပေမဲ့အခုချိန်ထိကတော့ရော်ကြီးနဲ့ပတ်သက်ပြီးရေရာမှုမရှိသေးတဲ့အကြောင်းအလုသမားရေးကူညီပေးနေတဲ့သူတွေကပြောပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့ကီလိုမီတာ40ကျော်กว่าဝေးတဲ့သမုတ်ဆခွန်ခရိုင်မဟာချိုင်ဒေသမှာရှိတဲ့ရေရက်ပစ္စည်းစက်ရုံတရိတ်ဆန်အစာစက်ရုံပါဝင်စက်ရုံ၃ခုကအလုသမား20ကျော်လိုက်ပါလာတဲ့ကားတစီးဟာပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတိမ်းမောက်ခဲ့တာပါတိမ်းမောက်ပြီးစဉ်မှာအလုသမား10ဦးသေဆုံးခဲ့ပြီးစက်ရုံရောက်ချိန်မှာ2ဦးသေဆုံးခဲ့တာကြောင့်တနေ့တည်းမှာပဲ9ဦးသေဆုံးခဲ့ပါတယ်ဒီနောက်အလုသမား10ဦးကျော်ဟာလည်းအရေးပေါ်အခြေအနေနဲ့ဆေးရုံမှာတက်ရောက်ကုသခံနေရပါတယ်။အခုအခါမှာတော့အရေးပေါ်ကုသခံနေရသူတွေက3ဦးထပ်မံတည်ဆုံးခဲ့တာကြောင့်12ဦးရှိပြီဖြစ်ကြောင်းမဟာချိုင်ဒေသကအလုသမားရေးဆောင်ရွက်နေတဲ့မဲ့အဖွဲ့ကကိုစောမြတ်ချိုကဆိုပါတယ
်။အဲ့ဒီ9ရောက်ပြီးတဲ့နောက်ပိုင်းမှာကြံတဲ့လူတွေကသူကဒေါက်တာဆိုးရဲ့အနေထားရှိတယ်ပေါ့။မနေ့ကဆုံးသွားတာနဲ့ဟိုပြီးခဲ့တဲ့တနေ့ကဆုံးသွားတဲ့လူတွေဆိုရင်သူကဒီခေါင်းကိုခွဲပြီးတော့အုံနောက်ဆက်ရသွေးတွေပြီးတော့ဆုပ်ထုပ်ထုတ်ထားတာ။အဲဖြစ်ဖြစ်ချင်းမှာဟုတ်တာပေါ့မိန်းကလေးက3ယောက်ယောက်ျားလေးက6ယောက်9ယောက်တည်ရပဲဆေးရုံရောက်ပြီးတော့1ယောက်တည်တယ်နောက်တရက်ကြာမှတစ်ခါဆက်ပြီးတော့1ယောက်တည်တယ်အသက်18နှစ်ကလေးတယောက်ဆက်တည်တယ်အဲလွန်ခဲ့တဲ့တရက်ကအမျိုးသား1ယောက်တည်တယ်မနေ့ကညနေ 4:05 မိနစ်မှာမျိုးသမီးတယောက်ဆက်ဆုံးတယ်ဘာကြီးကောင်းဆုံးနောက်ဆက်ရသူဆုပ်ထုတ်ထားတဲ့အမျိုးသမီးပေါ့ဒါကြိုတယ်မနေ့တုန်းကသူတို့ကြံနေပေါ့လေးလောင်းကိုဆက်တကြိုဖို့လုပ်တယ်ဒါပေမဲ့အချိန်မမီတော့ဘူးဆိုပြီးတော့အဲ့ဒါမနေ့ကတော့နှစ်လောင်းတကြိုပြီးတော့နှစ်လောင်းကြံတယ်ပေါ့နှစ်လောင်းကြံတဲ့ခါကျတော့မနေ့ကမထဆုံးတဲ့ခလေးမလေးတယောက်နဲ့ပေါင်းပြီးတော့ဒီလာမတင်းငွေလေးတွေမှာတစ်ခါဆက်ပြီးတကြိုမဒီနေ့ကတော့သဆုံး၅ပြီးနေဖြစ်တော့သူတို့ထိုင်းမှာကအဲ့လိုနိုင်ရည်တွေကိုဒီလိုနေ့တွေမှာမလုပ်ဘူးလို့ပြောတယ်ဗျ
ဖြစ်ပြီးစမှာတော့မြမတန်ယုံက အလုသမား၆ဦးကိုဘတ်ငွေ၃000နှုန်းနဲ့တွားရောက်ကူညီမှုတွေရှိခဲ့တယ်ဆိုပြီးတန်ရုံဘက်ကဆိုပါတယ်။ဒေဆုံးသူတွေနဲ့ပတ်သက်လို့တော့နေနာကြီးပေးဖို့အတွက်ဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းကိုလည်းပြောပြပါတယ်။လက်ရှိမှာတော့အလုရှင်နဲ့တိမ်မောက်သွားတဲ့ကားပိုင်ရှင်ဘက်ကနေစာပနာကိုတာဝန်ယူစီစဉ်တာမျိုးတွေလုပ်ပေးခဲ့ကြောင်းနေနာကြီးပေးမယ်လို့အလုရှင်တွေဘက်ကဆိုပေမဲ့ရေယ
ေးမယ်လို့ပြောတယ်ဒါပေမဲ့အဲ့ဒီကြိုတဲ့နေ့မှာပဲအဲ့ဒီဆက်ယုံတစ်ထည့်ကတော့၅သိန်းတော့မဟုတ်ဘူးပေါ့တယောက်ကို၂သိန်းရအောင်သူပေးမယ်ဆိုတဲ့ပုံစံမျိုးတော့ပြောပါတယ်ဆက်ဆိုခိုင်းမှာတော်တော်များများလုံငန်းရှင်တွေအဲ့လိုမျိုးခုခုနွေးနေဖြစ်နေတဲ့အချိန်မှာတော့မရောဘူးလို့မပြောရောမယ်အကုန်လုံးတောင်းနေပြီဆိုပြီးတော့ဥပဒေအရဒီရက်30ရက်60ကျော်တာနဲ့သူကတမျိုးတဖုံပြုတင်ပြောင်းလဲပြစ်ထားတယ်လည်းရှိတတ်တယ်ခပ်ပါ
2017တုန်းကဒီလေဒီလိုပဲ5လပိုင်း4ရက်နှစ်မှာတကယ်ဖြစ်ဘူးတော့ကအဲတုန်းကတော့လူ9ယောက်စုံးတယ်ပေါ့နော်အဲတုန်းကတော့ညနာကြီးရဲ့လို့လုပ်ငန်းရှင်ဘက်ကတရားတစ်ချက်မှပေးတာမရှိဘူးလို့သိရတယ်က
ထိုင်းနိုင်ငံတွင်မှာမြန်မာရှစ်ပြောင်းလို့တမား2တန်းခွဲကနေ3တန်းလောက်ရှိနိုင်တယ်လို့ခန့်မှန်းထားပေမဲ့ပြီးခဲ့တဲ့နှစ်ကအလုလုခွင့်လက်မှတ်လုတ်ဆောင်တဲ့သူတသိန်းခွဲခန့်သာရှိခဲ့တာပါဒီအတွက်တရားဝင်အလုသမားတွေထက်တရားမဝင်အလုသမားတွေကပုံများနေပြီးအခုလိုမျိုးပြဿနာတစ်ခုခုကြုံလာတဲ့အခါမှာစေကူတာခွင့်နဲ့နှစ်နာကြီးတွေရဖို့အတွက်ကအခက်အခဲတွေလည်းကြုံနေရပါတယ်ရှင
်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့တက်လောက်ပါပဲသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းကတီးတန့်တွေ့ဆုံမေးမြန်းချက်အပြည့်အစုံကိုမကြခင်ထုတ်လွှင့်ပေးမဲ့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြေညာပေးပါမယ်ရှင
်။မရင်ကန်ပြည်တော်စုဘော်တီမိုမြို့မှာတော့ဒီမြို့တော်ခမ်းမမှာမနေ့ညပိုင်းကထောင်ထဲချီတဲ့ဒေသခံတွေစုဝေးခဲ့ကြပါတယ်။ညမထွက်ရမိတ်သက်မချင်းမရောက်ခင်ရဲရလုံရင်လုံကြုံရေးချထားတဲ့မြို့ရင်းကိုလည်းလှည့်လည်ချီတက်ခဲ့ကြပါတယ်။ Freddy Gray တေဆုံးကြရမှုနဲ့ပတ်သက်ပြီးရဲဝန်ထမ်း6ဦးကိုတရားစွဲမယ်လို့တောက်ကြံနေမှာကြေညာချက်ထွက်လာပြီးနောက်ပိုင်းဆန္ဒပြသူတွေရဲ့ဆန္ဒပြမှုတွေဆက်ပြီးဖြစ်နေတယ်လို့ရဲတွေကိုတရားစွဲမယ်ဆိုတဲ့ကြေညာချက်အပေါ်မှာလည်းအောင်ပွဲခံခဲ့ကြပါတယ်။ဒီကနေ့မေလ3ရက်နေ့တနင်္ဂနွေနေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။စာနယ်ဇင်းလွတ်လပ်ခွင့်အတွက်အဓိကကြတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကိုမြှင့်တင်ပေးနိုင်ဖို့1993ခုနှစ်ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ပြီးနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်။ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဟာဆိုရင်ကမ္ဘာပေါ်ကစာနယ်ဇင်းလွတ်လပ်ခွင့်ချိုးဖောက်ခံရမှုတွေကိုကမ္ဘာသူကမ္ဘာသားတွေကိုအသိပေးရမယ့်အခါသမယလည်းဖြစ်ပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။နိုင်ငံတကာပရိသတ်တွေအတွက်ထိတ်တန့်လက်ဝှေ့ပွဲကြီးအဖြစ်လူပြောများနေတဲ့ Floyd Mayweather နဲ့ Manny Pacquiao တို့ရဲ့ Weatherweight 48ချိန်မြောက်လက်ဝှေ့ချန်ပီယံလူပွဲကိုစနေနေ့ညပိုင်းက Las Vegas မြို့မှာကျင်းပခဲ့တာမှာတော့အသက်38နှစ်အရွယ် Mayweather ကဒီအသက်36နှစ်အရွယ် Pacquiao ကိုအနိုင်ရပြီးတော့ရှုံးပွဲမရှိတရေပွဲမရှိသူ့ရဲ့ချန်ပီယံအကောင်းဆုံးလက်ဝှေ့သမားအဖြစ်ဆက်ပြီးတော့အနိုင်ရရှိထားပါတယ်ရှင်
သတင်းချင်းရုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.